အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့အစိုးရဖွဲ့မယ်ဆိုရင်အာဂရိကင်းစင်စေရမယ်လို့ဒေါအောင်ဆန်းစုကြည်ကမနေ့ကရမဲသိန်းမြို့နယ်မဲဆွဲစည်းရုံးဟောပြောပွဲမှာကတိပေးပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲဒီရွေးကောက်ပွဲမှာမဲပေးနိုင်ဖို့မဲစင်းတွေကိုတွားပြီးစစ်ဆေးကြဖို့ကဘာကျော်ရုပ်ရှင်မင်းသမီး Angelina Jolie Pitt ကလည်းတိုက်တွန်းလိုက်ပါတယ်။အပြည့်အစုံကိုတော့ဆက်လက်နားဆင်ပါရှင့်။မင်းလေးတိုင်းရမဲသိမ်းမြို့နယ်ကိုမဲဆွယ်စည်းရုံးရေးခီးစဉ်ဖြစ်ရောက်ရှိနေတဲ့အတိုက်ခံပါတီကြီးဖြစ်တဲ့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာမနေ့ကဒေသခံပြည်သူတောင်းနေချီတက်ရောက်ခဲ့တဲ့လူထုဟောပြောပွဲမှာ NLD အနေနဲ့အစိုးရဖွင့်ရင်ဘာတွေလုပ်မလဲဆိုတာကိုအခုလိုကတိပေးပြောဆိုသွားပါတယ်။အဲ့ဒါ
တော့ကျမတို့ကတိပေးနိုင်တယ်မျိုးသားဒီမိုကရေစီဖွဲ့ချုပ်ကအစိုးရဖွင့်ရင်အကြမ်းကျင်းစင်စေရမယ်။ကျမတို့အခုကလေးကကိုယ်စလဲလောင်းနေဟာအဖွဲ့ချုပ်ကိုယ်စားလှယ်လောင်းဖြစ်ရှောက်ရှော်ကျင်တဲ့အခါမှာမိမိတို့ရဲ့ပိုင်ဆိုင်မှုတွေကိုကျမတို့အသိပေးရတယ်။နောက်ပြီးတော့လည်းလက်မထိုးပြီးတော့ဒီပိုင်ဆိုင်မှုတွေဟာနေပတ်သက်လို့သံတရားရှိစရာဖြစ်လာလို့ရှိလို့ရှိရင်မင်းများသာစီစစ်ထားကိုခံယူပါမယ်ဆိုပြီးတော့ကျမတို့ဝန်ခံချက်ထုတ်ခိုင်းပါတယ်။အဲ့ဒါဟာကျမတို့ကိုယ်စားလှယ်လောင်းနေဟာမှန်မှန်ကန်ကန်ရှောက်ရှော်မှမှနဲ့လုံနိုင်ဖို့ပါ။
NLD အမတ်လောင်းတွေအနေနဲ့လဲသူတို့ပိုင်ဆိုင်မှုစီးရင်တွေကိုအသိပေးရတဲ့စီကံတက်မှတ်ထားတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ဒါအပြင်အများပိုင်ပစ္စည်းဘဏ္ဍာငွေတွေကိုအလွဲသုံးစားလုပ်တာနဲ့ပတ်သက်ပြီး NLD ပါတီတွင်ပြင်းပြင်းထန်ထန်အရေးယူတဲ့စီးငင်းပြဋ္ဌာန်းထားတယ်လို့ဒေါအောင်ဆန်းစုကြည်ကဆိုပါတယ်။အခုလို့ဒေါအောင်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံမှာလက်ပေးလက်ယူပပျောက်နိုင်အောင်သူတို့အစိုးရဖွဲ့တဲ့အခါမူဝါဒချမှတ်ဆောင်ရွက်သွားမယ်ဆိုရင်အောင်မြင်ဖို့အလားအလာရှိတယ်လို့လဲအမေရိကန်တီထောင်စုရောက်မြန်မာစီးပွားရေးပညာရှင်ဦးစိန်ထေးကမြင်ပါတယ်
။အခုလက်ရှိဆိုရမှာလည်းရှိတာပဲဗျာ။ဟလာအမေရိကန်ချေကော်မတီတို့ဟလာ good governance တို့ပါညာရှိနေမယ်လေ။တကယ်တော့ရှိတာကိုသူတို့ကဒီအကောင့်တွေဖော်တဲ့ပိုင်းမှာမဖော်လို့ပြဿနာတက်နေတာဟုတ်။အဲ့တော့အကဲကဲ energy တက်လာမယ်ဆိုရင် energy မှာဒါသူလက်မူဝါဒရှိတာပဲလေ။နိုင်ငံရေးနဲ့ပတ်သက်တဲ့မူဝါဒစီးပွားနဲ့ပတ်မူဝါဒဆိုဒီမူဝါဒကိုတိတိကျကျအကောင့်တွေဖော်မယ်ဆိုလို့ရှိရင်ဒါမှဖြစ်နေကြမှာရှိဘူး။ပိုင်ဆိုင်လို့ဆိုဥပမာတစ်ခုထောက်ပြမယ်အခုတက်လာတဲ့ဟာကုပဲရုပ်ကောက်ပဲဝင်မဲ့သူများဟာသူတို့ရဲ့ပိုင်ဆိုင်ကောင်းကိုဒီကလေးကလောက်ရတယ်ဗျာဒါဒါအရေးကြီးချက်တယ်အခုလက်ကြည့်ဆိုတာမလုံရဲမလုံနိုင်မလုံတိုင်းမှာတင်တာပဲဒါကြီးတော့အကုန်လုံးကပြန်ပြီးကောင်းကိုလိုက်တယ်ပြဿနာပါလဲဆိုခေါင်းကမိုးမလုံလို့ဖြစ်တယ်ပြဿနာအဲ့တော့ NLD ကတက်လာရင် NLD မှာခေါင်းကမိုးလုံနေတယ်ဆိုလို့ရှိရင်ထိတ်ကလည်းပဲဒါကိုတန့်ရှင်းမယ်ဆိုအောက်ကအစစ်ရှိခဲ့ရင်တောင်မှဒါကိုအရေးယူပြစ်ပြစ်ပြစ်လို့ရတယ်ဒါကြောင့်မို့ကျွန်တော်မဖြစ်နိုင်တာမရှိဘူးကျုပ်ကိုဖြစ်နေတယ်ဒီလိုပဲနိုင်ငံတကာအတွက်ကြုံရရှိမယ်ဆိုလို့မရှိနေကြကြောင်းတော့မရှိဘူးပြန်ဖြစ်တယ်အစနိုင်မှုပဲလိုတာပါပဲ
။ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့မဲဆွယ်စီယုံရီခီးစဉ်တွေတိုင်းမှာရွေးကောက်ပွဲမှာမဲပေးရေးအရေးကြီးကြောင်းအမြဲပြောဆိုနေတာပါ။အခုရမဲသိန်းကပြည်သူတွေကိုလည်းမိမိတို့ကြိုက်နှစ်သက်တဲ့အစိုးရကိုရွေးချယ်ဖို့ရွေးကောက်ပွဲမှာမဲပေးဖို့လိုကြောင်းအခုလိုတိုက်တွန်းသွားပါတယ
်။မဲပေးပိုင်ခွင့်ဆိုတာဟာပြည်သူလူထုရဲ့အကြီးအမားဆုံးအခွင့်အရေးဖြစ်ပါတယ်။မဲပေးပိုင်ခွင့်ဆိုတာဟာကိုယ်ကိုအုပ်ချုပ်မဲ့အစိုးရကိုရွေးချယ်ပိုင်ခွင့်ဖြစ်ပါတယ်။ဒါကြောင့်မဲပေးဖို့အရေးကြီးတယ်။ရွေးကောက်ပွဲများဟာကိုယ့်အနာဂတ်နဲ့ဆိုင်နေဆိုတော့ပြည်သူပြည်သားတို့ရုပ်ချင်းတယောက်ချင်းဟာနှလုံးသွင်းဖို့အင်မတန်အရေးကြီးပါတယ
်။အလားတူမနေ့ကတီထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လူမှုကွန်ရက်အင်တာနက်ပေါ်ကထုတ်ပြန်လိုက်တဲ့ဗီဒီယိုမှတ်တမ်းမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့အထူးတန်တမန်ကဘာကျော်ရုပ်ရှင်မင်းသမီး Angelina Jolie Pitt ကနိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲမှာမဲပေးပိုင်ခွင့်အရေးကိုအသုံးပြုပြီးအလွန်အရေးကြီးတဲ့သမိုင်းဝင်အခိုက်အတန့်မှာပြည်သူအားလုံးပါဝင်ကြဖို့တိုက်တွန်းသွားပါတယ
်။ I know from my visit how important these elections are. I want to urge you to exercise your right to vote and be counted on the 8th of November.
ရွေးကောက်ပွဲဟာဘယ်လောက်ထိရေးကြီးတယ်လဲဆိုတာကျမရဲ့မြန်မာနိုင်ငံခီးစဉ်ကနေသိခဲ့ရပါတယ်။နိုဝင်ဘာလ၈ရက်နေ့မှာကိုယ့်ရဲ့မဲတွေပါဝင်နိုင်ရေးမိမိရဲ့မဲပေးပိုင်ခွင့်ကိုအသုံးချဖို့မြန်မာပြည်သူတွေကိုကျမတိုက်တွန်းချင်ပါတယ်။အလွန်အရေးကြီးတဲ့သမိုင်းဝင်အခိုက်အတန့်မှာပါဝင်နိုင်ရေးနောက်ကျမကြံရစ်ကြပါနဲ့။မဲစင်းရင်းတွေကိုသွားကြည့်ကြပါ။ရွေးကောက်ပွဲမှာမဲပေးနိုင်ဖို့ကိုယ့်ရဲ့နာမည်ပါမပါတေချာအောင်စစ်ပါ။မိတ်ဆွေတွေအားလုံးသာမကမိသားစုဝင်တွေကိုပါမဲစင်းရဲမှာတွားပြီးစစ်ဆေးဖို့အားပေးတိုက်တွန်းပါဒီမိုကရေစီစနစ်မှာမဲပြားတစ်ခုစီတိုင်းဟာအရေးပါလာပါတယ
်ဒါပေမဲ့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအခုနောက်ဆုံးထုတ်ပြန်လိုက်တဲ့2015ရွေးကောက်ပွဲအတွက်ဆန္ဒမဲပေးခွင့်ရှိသူစင်းတွေမှာအမားရင်းတွေဟာအရင်ကထက်ပိုပြီးများလာတဲ့အပြင်အညှိရှာဖွေဖို့အခက်အခဲတွေပိုရှိလာတဲ့အပေါ်မှာ
ရွေးကောက်ပွဲကော်မရှင်ရဲ့လုပ်ရက်ဟာရိုးသားမှုမရှိဘူးဆိုပြီးအများပြည်သူကတန်လျာတွေကြီးထွားလာနေပါတယ်ရှင်။